Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညနေ6:00 to 9:00အစီအစဉ်တွေကို19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုလာစ်ဗေဂတ်ကလူစုလူဝေးကြားတနက်နေ့ပြစ်ခတ်ခဲ့သူထံကနေနောက်ထပ်တနက်40ကျော်ကိုအနာပိုင်းတို့ရှာတွေ့ခဲ့ပါတယ်ပြစ်ခတ်မှုအတွင်းမှာတော့လူပေါင်း59ဦးသေဆုံးပြီး900ကျော်ဒဏ်ရာရထားပါတယ်အမေရိကန်နေလွတ်မြောက်ရေးကလွဲလို့မြောက်ကိုရီးယားနဲ့ဆွေးနွေးစရာမရှိသေးဘူးလို့အမေရိကန်အစိုးရအင်ဖြူရောကပြောဆိုလိုက်ပါတယ်ကျူပါဗီရာဆိုင်ယာနိုဘဲဆုရှင်တွေကိုတော့ဒီကနေ့ကြီးညာလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ထိတ်တန့်ရောက်တဲ့တွေအပြီးမှာတော့လုံညုံရဲကောင်စီမှအလက်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့အချိန်အတွင်းမြမရေးကိုဦးစားပေးဆောင်ရွက်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ယာပြင်သစ်တမကြီးကပြောကြားလိုက်တဲ့အကြောင်းနဲ့အတူနားဆင်ရမှာက
ဒီနိုင်ငံကထပ်တော်တဲ့အထောက်အထားရနိုင်တဲ့လူကိုတော့လက်ခံစေချင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီကျမတို့ရခိုင်ဒေသအထူးသဖြင့်တော့ရခိုင်ဒေသအတွင်းမှာရှိတဲ့
ရစ်တစ်တောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေပြောသွားတာပါအပြည့်အစုံကိုတည်င်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ပြီးခဲ့တဲ့2အောက်တိုဘာလကနိုင်ရွာဆန်သွားတဲ့ထိုင်းဘရင်မင်းမြတ်ရဲ့ဇာပနာအထိမ်းမပွဲကျင်းပတဲ့အချိန်တွင်ရှောင်းရန်ဆောင်းရန်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိဒီထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ခေတ်သစ်သမိုင်းမှာတနတ်သမားတဦးရဲ့လက်ချက်နဲ့အဆိုအဆုံလူစုလူဝေးတွင်ပြစ်ခတ်မှုကျူးလွန်ခဲ့သူအမျိုးသားတဲခိုခဲ့တဲ့ Las Vegas Hotel ခန်းတွင်ကတနတ်23လက်ကိုနိဗာဒပြည်နယ်ရဲတပ်ဖွဲ့ကတင်ဆက်ရရှိခဲ့ပါတယ်သူ့အိမ်တလုံးကနေလဲတနတ်19လက်ကိုထတ်တွေ့ခဲ့ပါတယ်တနတ်သမားကတော့နိဗာဒပြည်နယ်မတ်စခွစ်ကအသက်64နှစ်အရွယ်စတီဖန်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်။တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး529ဦးထိခိုက်ဒဏ်ရာရထားတယ်လို့မနေ့တနင်္လာနေ့တုန်းကတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နောက်ပိုင်း last weekend မှာ American Country တေးသံရှင် Jason Eldon ရဲ့ဖျော်ဖြေမှုကိုကြည့်ရှုနေကြတဲ့လူပေါင်း2,200ရှိတဲ့လူအုပ်ကိုတနတ်သမားကမန္တလေးဘေးကာစီနိုနဲ့ဟိုတယ်ရဲ့32ထက်ကနေဘာကြောင့်နဲ့ပြစ်ခတ်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တနတ်သမားရဲ့နောက်ကျောင်းရာဇဝင်တဲကနေရနိုင်သမျှတဲလွန်စာတွေကိုရှာနေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်။တနတ်သမားပက်တော့ကတကူတော်လှုပ်ရှားခဲ့တာလို့အာဏာပိုင်တွေကယုံကြည်ထားပြီး Las Vegas မြို့အတွက်ချင်းချောက်မှုမရှိတော့ဘူးလို့လည်းမြို့တော်ရဲတပ်ဖွဲ့ကပြောပါရယ်။တနတ်သမားနဲ့ညီကိုတော်ဆက်သူ Eric ကလည်းဘာရည်ရွယ်ချက်နဲ့လှုပ်တယ်လဲဆိုတာသူမသိတဲ့အကြောင်းပြောပါရယ်။တနတ်သမားကချမ်းသာသူတဦးဖြစ်ပြီးနိုင်ငံရေးဘာသာရေးခံယူချက်နဲ့ပတ်သက်ပြီးမသိရသလိုလူပြူကြီးစိုးရေးဝါဒီတွေနဲ့လည်းပတ်သက်မှုမရှိစိတ်ကျမ်းမာရေးချို့တက်ခဲ့တဲ့နောက်ကျောင်းရာဇဝင်လည်းမရှိဘူးလို့ညီကိုတော်ဆက်သူကပြောပါတယ်။ဒါပေမဲ့ဖခင်ဖြစ်သူကတော့ဗန်ဒမြတဦးဖြစ်ခဲ့ပြီးတချင်းက FBI ရဲ့အလို့အရှိဆုံးသူတဦးဖြစ်ခဲ့တဲ့အကြောင်းသူတို့ညီကိုတွေအနေနဲ့တော့ဖခင်နဲ့အဆက်အသွယ်မရှိဘူးလို့လည်းတနတ်သမားနဲ့ညီကိုတော်ဆက်သူကပြောဆိုခဲ့ပါတယ်ရှင်။
အာပြင်းဟာရီကိန်းမုန်တိုင်းဝင်တိုက်သွားတဲ့အမေရိကန်ပိုင်းပေါ်ရီကိုကျွန်းပေါ်ကပြန်လည်တူထောင်ရေးလုပ်ငန်းတွေကိုအမေရိကန်သမ္မတဒိုနယ်ထရမ့်ဒီကနေ့တွားရောက်ကြည့်ရှုမှာပါပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုစစ်ဘက်အရာရှိတွေမုန်တိုင်းတန်တင်သူတွေနဲ့လည်းသမ္မတထရမ့်တွေ့ဆုံမှုရှိပါတယ်။ဒါအပြင်ဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့အမေရိကန်ပိုင်းဗာဂျင်အိုင်လန်ကျွန်းအုပ်ချုပ်ရေးမှူးကင်နက်မက်နဲ့လည်းသမ္မတထရမ့်တွေ့ဆုံမှာပါ။မုန်တိုင်းတန်ကြောင့်ကျွန်းပေါ်ကလျှက်စစ်တအားပေးစရုံပျက်စီးခဲ့ရသလိုလူအတော်များများလည်းတောက်တုံးရမြမိဆက်လည်းဖို့လောင်စာဆီတွေလည်းပြက်လက်သွားတဲ့အပြင်မိုဘိုင်းဖုန်းတွေလည်းဆက်လို့မရဖြစ်သွားခဲ့ရတာပါ။ပေါ်တိုရီကိုကျွန်းရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေနှောင့်နှေးနေတဲ့အတွက်ဆိုပြီးသမ္မတထရမ့်အစိုးရအဖွဲ့အဝေးဖမ်းမှုတွေနဲ့ရင်ဆိုင်နေရတာပါမုန်တိုင်းတိုက်ပြီးတဲ့နှစ်ပတ်အကြာမှာ30တဝက်လောက်အတွက်တောက်တုံးရင်ပြန်ပေးနိုင်ခဲ့တယ်လို့အော်တိုဘာလကုန်ပိုင်းမှာတော့လျှက်စစ်မီ25ရာခိုင်နှုန်းပြန်လည်ပေးနိုင်မယ်လို့အုပ်ချုပ်ရေးမှူးရိုဆယ်လိုကပြောပါတယ်သမ္မတထရမ့်ကတော့သူ့အစိုးရအဖွဲ့ရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေအပေါ်ကာကွယ်ပြောဆိုသွားပြီးတော့ပေါ်တိုရီကိုကျွန်းကိုအစအစာနဲ့ထောက်ပံ့ရေးပစ္စည်းအများအများပေးပို့ထားပြီလို့တင်းနယ်လာနေကပြောပါတယ်ဓာတ်စီဘောကဓာတ်စီဆိုင်ပေါင်း1100ထဲမှာဆိုင်ပေါင်း920ကျော်ပြန်လည်လက်ပတ်နေပြီးလာမယ့်ရက်တွေအတွင်းလောင်စာစီတွေပို့ရောက်လာမယ်လို့အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။မြောက်ကိုရီးယားအစိုးရကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား3ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဒါမြောက်ကိုရီးယားနဲ့ဆွေးနွေးမယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအာဏာပိုင်တွေနဲ့အမေရိကန်ကြား ဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေဆဲဖြစ်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်လို့နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ခဲ့တာပါ ဒါပေမဲ့သမ္မတ Trump ရဲ့မှတ်ချက်စကားကြောင့်ဝန်ကြီး Tillerson ရဲ့ပြောဆိုချက်ကမေးမိန်သွားရပါတယ်ဝန်ကြီးတီလာဆန်ရဲ့ပြောဆိုချက်အပေါ်အမေရိကန်အစိုးရအင်ဖြူရောရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီးအင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကအခုလိုပြောပါတယ
် Now is not the time to talk. The only conversations that have taken place or that would be on bringing back Americans who have been
detained. ဒီဆုံးခဲ့ပြီဖြစ်တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာလိုပဲဖန်စီထိမ့်သိမ်းခံထားရတဲ့အမေရိကန်နေပြန်လို့ရေးအတွက်သာအမေရိကန်တို့ကဆွေးနွေးပြောဆိုမှုတွေဖြစ်လာနိုင်ပါတယ်အမေရိကန်အစိုးရအနေနဲ့ဒီပုံစံဆွေးနွေးမှုကိုပဲလုပ်လို့တဲ့စန္ဒရှိပါတယ်ဒီအချိန်မှာတော့မြောက်ကိုရီးယားနဲ့တခြားကိစ္စဆွေးနွေးမှာမဟုတ်ဘူးလို့အင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ပြောဆိုခဲ့တာဖြစ်ပါတယ်သမ္မတထရန့်ရဲ့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပေမဲ့လို့လည်းသမ္မတအနေနဲ့တော့နိုင်ငံခြားရေးဝန်ကြီးတေလာဆန်ပေါ်မှာယုံကြည်အားထားနေစေဖြစ်ပါတယ်လို့လည်းအင်ဖြူရောကမနေ့တနင်္လာနေ့ကပြောဆိုသွားပါတယ်ရှင်
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ကျူဘာတန်ယောဂဝန်ထမ်းတွေကိုရှော့ချဖို့အမေရိကန်အစိုးရဘက်ကတိုက်တွန်းဖို့ဒါမှမဟုတ်အမိန့်ထုတ်ဖို့ရှိနေတယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကရတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့အမေရိကန်သတင်းဌာနအတော်များများကဆိုပါတယ်ကျူဘာနိုင်ငံရောက်အမေရိကန်အမှုထမ်းတွေဟာပဟေလိဆန်ဆန်တိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီအမေရိကန်တန်ဝန်ထမ်းတွေရှော့ချလိုက်ပြီးသတင်းတပတ်အကြာမှာအခုလိုသတင်းတွေထွက်ပေါ်လာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အင်္ဂါနေ့မှာကြေညာချက်တရထွက်လာဖို့ရှိသလားဆိုတဲ့ VOA ရဲ့မေးမြန်းချက်ကိုတော့အမေရိကန်နိုင်ငံခြားရေးယုံတာဝန်ရှိသူတို့ကအတိအကျဖြေဆိုခြင်းမရှိပါဘူး။ AP သတင်းဌာနရဲ့အဆိုအရဝါရှင်တန်မှာရှိတဲ့ကျူဘာတန်ယုံကဝန်ထမ်း60ရာခိုင်နှုန်းကိုရှော့ချဖို့အမေရိကန်နိုင်ငံကတောင်းဆိုလိမ့်မယ်လို့ဆိုပါရဲ။ Miami Herald နဲ့ Reuters သတင်းဌာနတွေကတော့ကျူဘာတန်ဝန်ထမ်း3ပုံ2ပုံထိရှော့ချသွားဖို့သမ္မတ Trump အဆိုအရအဖွဲ့ကအမိန့်ထုတ်ပြန်လိမ့်မယ်လို့ဆိုထားတာပါ။ကျူဘာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း20ဦးတို့ရဲ့ကျန်းမာရေးတွေထိခိုက်စေတဲ့တိုက်ခိုက်မှုတွေခံခဲ့ရတာကြောင့်ဒါကိုတုံ့ပြန်တဲ့အနေနဲ့တန်ယုံကတိတ်ပြီးအရေးမကြီးလာတဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူမယ်ဆိုပြီးအမေရိကန်နိုင်ငံခြားရေးဌာနကတောက်ကြနေ့ကကြေညာခဲ့တာပါတိခဲ့ရလားအတော်များများကဆလို့ကျူဘာကအမေရိကန်တန်ယုံဝန်ထမ်းတွေမှာအမြင်အာရုံအကြအာရုံထိခိုက်တာမူးဝေတာနဲ့အိတ်လို့မရတဲ့လက္ခဏာအတော်များများဖြစ်ပေါ်လာတယ်ဆိုပြီးသတင်းပေးပို့ပါရတယ်။ဒီလိုကြမ်းမာရေးပေါ်ထိခိုက်စေတဲ့အကြောင်းရင်းနဲ့တိုက်ခိုက်မှုရဲ့လက်သေးကိုစုံစမ်းစစ်ဆေးသူတွေရှာမတွေ့ကြဘူးလို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြောဆိုထားတာပါ။ကျူဘာနိုင်ငံကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိကြောင်းညင်ဆိုထားသလိုစုံစမ်းစစ်ဆေးမှုမှာပူးပေါင်းပါဝင်နေတယ်လို့ပြောဆိုထားတာပါ။
ယေမေကန်အတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအီမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်ခေါ်ရေးအတွက်မြန်မာဘက်ကအဆင်သင့်ရှိတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်းစွေကဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေတကြော့ပြန်ဖြစ်စေခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကရန်သူအဖြစ်ခံယူထားတဲ့အကြောင်းနဲ့အကြမ်းဖက်မှုတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလုံးဝလက်မခံဘူးလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့စင်းစရားတွေအရမြန်မာဘက်ကလူ၄သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ကိစ္စကိုနှစ်နိုင်ငံငြိမ်းချမ်းစွာဖြေရှင်းကြဖို့ကိုလည်းနှစ်ဖက်သဘောတူခဲ့ပါတယ်1992ခုနှစ်ကနေ2005ခုနှစ်အထိဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေတဲ့ဒုက္ခတွေနှစ်သိန်းခွဲနီးပါးကိုမြန်မာဘက်ကပြန်ပြီးတော့လက်ခံခဲ့ပြီးဖြစ်တယ်လို့2000ပြည့်နှစ်မှာနှစ်နိုင်ငံသဘောတူညီချက်အရဒုက္ခတွေပြန်လည်ပို့ဆောင်ရေးအစီအစဉ်လိုအပ်ချက်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒုက္ခတွေစီစီရေးနေဆက်လုံခြုံရေးကိစ္စတွေကိုထပ်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနောက်ကာကွယ်ရေးဝန်ကြီးတို့လည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းမှာတော့တိုက်ပွဲတွေအကြမ်းဖက်မှုတွေအေးသွားပြီးဖြစ်ပေမဲ့လို့မွတ်စလင်တောင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားနေကြဆဲဖြစ်ပါတယ်။ဒီအပိုင်းနဲ့အတွင်းမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားတဲ့လူစုလူဝေးကိုမြန်မာအာဏာပိုင်တွေကညှိနှိုင်းဆောင်ရွက်နေကြရဆဲဖြစ်ပါတယ်ရှင်။
ပြောက်ဆုံးသွားတဲ့မလေးရှားလျင်တစင်းကိုတုံးနိုင်ငံပူပေါင်းရှာပွဲရမှဥဆောင်နေတဲ့ Australia Agency က၃နှစ်ကျော်ကြာသည့်တိုင်အောင်လျင်ပြက်ကိုရှာမတွေ့တဲ့အတွက်စိတ်မကောင်းခြင်းကြီးစွာဖြစ်ရကြောင်းပြောပါရယ်မလေးရှားခီးတဲ့တင်လျင် MH370 ပြောက်ဆုံးသွားတာဟာစိတ်ကူးနဲ့မန်းဆာကြည့်လို့တောင်မရနိုင်တဲ့အဖြစ်မျိုးသာမကခေတ်သစ်လေးချောင်းပြန်တန်းရဲ့ခေတ်ကြီးမှာလုံးဝလက်ခံနိုင်စရာမရှိတဲ့အဖြစ်မျိုးဖြစ်တယ်လို့ Australia တည်ယူပို့ဆောင်ရေးဌာန ATSB ကအင်္ဂါနေ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်လျင်အမှုထမ်းတွင်တဲ့ခီးသည်ပေါင်း239ဦးတင်ဆောင်လာတဲ့ Boring 93လုံးလျင်ကြီးဟာ2014 March 10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးကနေပီကျင်းကိုအသွားလမ်းမှာပျောက်ဆုံးသွားတာပါ။ဩစတြေးလျတရုတ်နဲ့မလေးရှားသုံးနိုင်ငံပူးပေါင်းပြီးတော့ဒေါ်လာတန်160အကုန်ကျခံပြီးအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာကီလိုမီတာ32,000ကျော်အတွင်းသုံးနှစ်သာရှာဖွေခဲ့ကြတာပါ။အိန္ဒိယသမုဒ္ဒရာထဲကနေကန်းတင်လာတဲ့လျင်အပိုင်းအစား၃ခုကလွဲလို့လျင်ပြက်ရှာတွေ့နိုင်မဲ့သဲလွန်စားတွေမရဘဲဇန်နဝါရီလမှာရှာဖွေရေးလုပ်ငန်းတွေရပ်နားလိုက်တာဖြစ်ပါတယ်။
ရှူပါဗီရာဆိုင်ရာနိုဘဲဆုရှင်တွေအဖြစ်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ Reina Wiss, Barry Bridge နဲ့ Gif သွန်းတို့ကိုရွေးချယ်လိုက်ပါတယ်။ Gravitational Waves ဓာတ်ဆွဲလှိုင်းတွေကိုရှာဖွေတွေ့ရှိမှုအတွက်ချီးမြှင့်ခံရတာပါ။ American Dollar 1,300,000ချီးမြှင့်မဲ့ရှူပါဗီရာနိုဘဲဆုရှင်တွေကိုဒီကနေ့အင်္ဂါနေ့မှာပဲ Sweden တော်ဝင်သိပ္ပံသင်းကြီးကကြေညာတာဖြစ်ပါတယ်။ကမ္ဘာကျော်ရှူပါဗီရာပညာရှင် AlbertAinstein ရဲ့နှံ့ရသီအိုရီကကြိုတင် Hawking ထုတ်ခဲ့ပူတဲ့ဓာတ်ဆွဲအားလှိုင်းတွေတရှိနေကြောင်းကိုတော့မကြသေးခင်ကမှသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြတာပါ။ဆူချင်းမြင့်ခံခဲ့ရသူသိပ္ပံပညာရှင်၃ဦးဟာဓာတ်ဆွဲလှိုင်းအားတွေကိုစောင့်ကြည့်တိုင်းတာတဲ့လေဆာရောင်ကြီးသုံးဓာတ်ဆွဲလှိုင်းစောင့်ကြည့်လေ့လာရေးဌာန LIGO ရဲ့လေ့လာတွေ့ရှိချက်တွေမှာအဓိကခန့်ကဏ္ဍကပါဝင်ခဲ့ကြတာဖြစ်ပါတယ်။အကတာတဲက Black Hole လို့ခေါ်တဲ့တွင်းနေကြီးနှစ်ခုတိုက်မိရာကကြီးမားတဲ့တွင်းနေကြီးတစ်ခုအဖြစ်ပေါင်းစည်းမိချိန်မှာထွက်ပေါ်လာတဲ့လှိုင်းတွေကိုကမ္ဘာပေါ်ကနေပထမဆုံးအချိန်ဖြစ်2015ခုနှစ်မှာ LIGO သုတေသနဌာနကစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာInternet sa myan na burmese.voanews.com ma le win yauk na sin nai ba de. Aku lo tadin saung ba de ko zit tai thau lwin pe twa ma ba. Myanmar naigan san ya tadin lwa ne ayin sa ba ma shin. Yakhain pi ne ga ne ain ni jin Bangladesh naigan be thwet pe twa de dukkha de rwe ko Myanmar naigan ga si si lekkhan ma phit chaung Bangladesh ta won shi tu rwe ko Myanmar aso ya ta won shi tu rwe ga pyo so lai ba de.နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့အဆုံးသတ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းဆွေးနွေးခဲ့တဲ့အစီအစဉ်အပေါ်မှာတော့ဒေသခံရခိုင်တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်မကင်းတဲ့သဘောတွေရှိနေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းကအကြမ်းဖက်ပြည်ပခတွေကြောင့်ခက်မှန်းကြီးလူပေါင်း9သိန်းလောက်ထွက်ပြေးသွားတယ်လို့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်ပြဿနာလုံခြုံရေးပြဿနာတွေကိုနှစ်နိုင်ငံအစစ်မြစ်တန်တမန်တွေဆွေးနွေးခဲ့ကြတာပါ။မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိခီးစဉ်တွေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပြည်ထရေးဝန်ကြီးတို့အပြင်ဝန်ကြီးချုပ်ရုံနဲ့ပြည်ထရေးဝန်ကြီးဌာနကအစစ်မြစ်အရာရှိကြီးတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့တွေ့ဆုံမှုအတွင်းမှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းတွေကအတိုင်းမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီစီရေးပြန်လည်ပို့ဆောင်ပေးရေးကိစ္စတွေနဲ့ပတ်သက်လို့အသိရှိကြောင်းထပ်မံပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။2000ပြည့်နှစ်တုန်းကသဘောတူညီချက်အရဒုက္ခသည်ပြန်ပို့ရေးအစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြအောင်ပြောဆိုထားတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနောက်ဆုံးဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးကြရတယ်လို့ဆိုတဲ့ခံမှန်းချေလူပေါင်း9သိန်းလောက်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိမရှိသိရှိနိုင်မှုနိုင်ငံတော်၏တိုင်ပင်ခံရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကိုဆက်သွယ်မေးမြန်းရမှာတော့ဦးစော်ထေကသတင်းထုတ်ပြန်ချက်ကိုသာကိုးကားဖို့ဖြေကြားခဲ့ပါတယ်။ဟုတ
်ကဲ့ဗျာ။အဲ့ဒါပြောလို့မရှိပါဘူး။တဲ့ရင်ထောက်တာကအဲ့ဒါပဲကျွန်တော်တန်လာတော့ပြောလို့မရပါဘူ
းတနိုင်ငံတွဲဆုံမှုတွေထဲမှာ1992ခုနှစ်ဧပြီလ28ရက်နေ့ကဘင်္ဂလားမြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုမိသားစုတွေတော်တော်များများပြန်လည်ပို့ဆောင်ပေးခဲ့တယ်လို့နှစ်ဖက်သဘောတူညီချက်တွေအတိုင်းကြန့်ရှိနေသေးတဲ့မိသားစုဝင်တွေကိုပြန်လည်ပို့ဆောင်နိုင်မှုကဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတိမတ်ပြုတရားဝင်ဆိုင်ရက်စာရန်တွေတင်ပြဖို့လိုအပ်တယ်ဆိုတာကိုလည်းအတိုင်းမြန်မာဝန်ကြီးကရှင်းလင်းပြောကြားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ရခိုင်ပြည်နယ်အတွင်းကလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့သဘောထားအမြင်တွေကိုနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။
ကျမတို့ကတော့ဒီ1993ရဲ့အရာပေါ့နော်သူတို့ကိုလက်ခံမယ်ဆိုပြီးအတိုင်းမခင်ပုံပုံလေးပြောထားပါတယ်အဲ့တကြောင်ဒီနိုင်ငံကထပ်တော်တဲ့အထောက်အထားရနိုင်တဲ့လူကိုတော့လက်ခံစေချင်ပါတယ်ကျမတို့အနေနဲ့လည်းဒါကဲကွက်ဆရာမရှိပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီအထူးသဖြင့်တော့ရခိုင်ဒေသအတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေဒီကျမတို့ပြည်နယ်တိဆောက်ရေးဖွဲ့စည်းထားတဲ့ကော်မတီတွေနောက်တစ်ခါကျမတို့ပြည်သူ့ထွက်တော်ကိုယ်စားလှယ်တွေနဲ့ညီနိုင်ပြီးတော့ဒါတွေကိုလုပ်သိမှာတယ်လို့ကျမအနေနဲ့ပြောချင်ပါတယ်ရှင
်နိုင်ငံတာဝန်ရှိသူတွေရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်မှာပြည်ပခါတွေတကြောပြန်ဖြစ်ပွားခဲ့ရတဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်ခဲ့တဲ့အာဆာအစိုးရအဖွဲ့ကိုနှစ်နိုင်ငံလုံးရဲ့ဘုံရန်သူဖြစ်ခံယူကြောင်းနဲ့အကြမ်းဖက်မှုတွေအပေါ်လုံးဝလက်မခံကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမြန်မာကိုပြောကြားခဲ့ကြောင်းလည်းဖော်ပြထားပါတယ်။မောင်းနော့ခရိုင်ရဲမှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဦးအောင်စောကတော့ဒေသရင်းတည်ငြိမ်ရေးနဲ့အကြမ်းဖက်မှုဝါဒီတွေရဲ့အနေအထားကိုအာရုံစိုက်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
အခုမြေကြောင်းတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်တွေပေါ့လေ။လက်သက်အနည်းဆုံး၅နှစ်ရှိရဲ့ဟိုတပ်ဖွဲ့ဝင်တွေကိုပဲတာဝန်ပေးတင်နေပေါ့။နောက်ပြီးတော့နောက်တစ်ခါထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အထက်ရရှိဒီဘိုင်းကိုရောအဲဒီအခြားဆင်းဘိုင်းတွေကိုရောတစ်ဖက်ကလူတွေလည်းခိုးဝင်လို့မရအောင်ခိုးထွက်လို့မရအောင်ဟုတ်လား။ကျူကျမှုမဖြစ်နိုင်အောင်အဲ့ဒါမျိုးလေးထိမ့်သိမ့်နိုင်တဲ့သဘောမျိုးဒါကတော့တစ်ဖက်ပေါ့တစ်ဖက်နဲ့တစ်ဖက်အဲ့လိုစူပေါင်းပါဝင်ပြီးတော့မှဆောင်ရွက်ကြရေးပြုပေးပ
ါအခုဆိုရင်နှစ်နိုင်ငံနယ်စပ်မြင်ကြား CEO မခိုင်မာမှုကြောင့်အတားအဆီးမဲ့လွယ်လင်းတကူဖြတ်တန်းသွားလာနေနိုင်တဲ့အနေအထားပေါ့နှစ်နိုင်ငံအစိုးရတွေကြားစနစ်ကျတဲ့လုံခြုံရေးအစီအမံတွေထားတဲ့နယ်လို့လည်းရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေဆက်ချင် CEO တွေကလုံးဝပြစ်ထရောက်ရောက်နဲ့ကာကွယ်နိုင်တဲ့အဆင့်ကိုမရှိပါဘူးအခုလေဒီဖြစ်စိန်နေမှာလေဒီဘင်္ဂလားဒေ့ရှ်ကိုဒီဘက်ကပဲကူးနေတာတွေကိုဒီတော်တော်များများတွေးရပါတယ်အဲ့ဒီအတွက်ကြောင့်ကျမတို့ကခိုင်မာတဲ့ချန်စီယိုတခုလိုအပ်ပါတယ်အဲ့လိုဖြစ်မှပဲကျမတို့ဒီမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆက်ဆံရေးဟာလည်းပုံမကောင်းတော့ပါလိမ့်မယ
်မြန်မာနိုင်ငံဘက်ကမြန်မာဘင်္ဂလားနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာဆက်လက်ဆောင်ရွက်မယ့်အစီအစဉ်တွေနောက်နှစ်ဖက်သဘောတူထားတဲ့သတ်မှတ်ချက်တွေအတိုင်းမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်ရောက်လို့တဲ့ဒုက္ခသည်တွေစစ်စစ်လက်ခံရေးကိစ္စတွေဆွေးနွေးဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံနေပြည်တော်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကိုလာရောက်ဖို့ကိုလည်းမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကဖိတ်ကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆူမိုတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲလုံခြုံရေးကောင်စီမှအော်တိုဘာလ၁ရက်နေ့ကစပြီးပြင်သစ်နိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ့်အချိန်ကာလအတွင်းမြမရေးကိုဦးစားပေးဆောင်ရွက်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တမ်းမကြီးကပြောကြားလိုက်ပါတယ်အပြည့်အစုံကိုတော့မအင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင
်အော်တိုဘာလအတွက်အလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ့်ပြင်သစ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှအရေးပေးကင်တွယ်ဖြည့်ရှင်းမယ့်အစီအစဉ်တွေတဲ့မြမအရေးလုံခြုံရေးကောင်စီကဘုံသဘောတူညီတဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးအထိဆောင်ရွက်ဖို့ရှိနေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြင်သစ်တမ်းမတ်ကြီး Francois Dilcher ကပြောပါတယ
် So we will host an informal meeting of the Security Council in the first half of October. This meeting will focus not only on discussing the situation on the ground,in order to develop a common understanding
of the world duty about twin lo nyoe kaun si ma myama ye alut tbaw swin ni bo shi ba de a di si we ma yakai pi ne myaw wai ma phit pyet ni de chin ni de ko da ma ka piripaka phya de che kan chaung yin ne patat pi lo a long lak khan nai me na le mu tbaw tu nyi mu de ya nai mu swin ni ja ma phit de lo be mr anan u saung de yakai chan pe commission ye chan pyu jet de ko a the sait leit la tong tat pi lo lo nyoe kaun si ni ne blo kaun the phor nai ma le so da ko swin ni ja ma ba အဲ့ဒါကြောင့်မြန်မာဟာလုံခြုံရေးကောင်စီကဦးစားပေးဆွေးနွေးမဲ့နိုင်ငံတခုဖြစ်ပါတယ်။နောက်ပြီးတော့တခြားကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အတူလုံခြုံရေးကောင်စီရဲ့စိုးရိမ်မကင်းဖြစ်နေမှုတွေကိုဖော်ထုတ်ပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်တဲ့သဘောထားနဲ့ညှိနှိုင်းဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။ဒီလိုနှီးလန်းတဲ့လှုပ်ဆောင်မှုအရေးကြီးပြီးတော့လိုအပ်တယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ်
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေမြန်မာလုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြန်လည်နှိမ်နင်းရမှာရိုဟင်ဂျာဒုက္ခသည်ပေါင်းတန်တဝက်နီးပါးဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးရတဲ့အခြေအနေထိဖြစ်ပေါ်ခဲ့တာနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ပေါ်နေပြီးဒါကိုကုလသမဂ္ဂရောလုံခြုံရေးကောင်စီကပါဟန်တားနိုင်ခြင်းမရှိခဲ့ဘူးလို့ပြင်သစ်တပ်အမတ်ကြီးကအခုလိုဝန်ခံပြောကြားခဲ့ပါတယ
် But we failed with respect to the past.with respect to preventive diplomacy
တနမန်ရေးရချိုတင်ကာကွယ်ရမှာလုံခြုံရေးကောင်စီနေနဲ့မအောင်မြင်ခဲ့ပါဘူးအစောပိုင်းကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လေဒီကိစ္စဘာကြောင့်ပြက်ကွက်ရတယ်ဆိုတာက လောသမကအတွင်းမှုချုပ်နဲ့အတူတခြားနိုင်ငံတွေပါအသေးချာဆွေးနွေးဖို့လိုပါတယ်ဒီလိုဖြစ်ဆိုးမျိုးစိုက်မယ်ဆိုတဲ့သတိပေးမှုတွေအခြေအနေတွေပြသခဲ့ပေမဲ့လည်းအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ခြေကွဲဝန်းတဲ့စရာဖြစ်ဆိုးကြီးနဲ့ရင်ဆိုင်နေရပါတယ
်ဒါကြောင့်လဲလုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့ပထမခြေလှမ်းအဖြစ်အလွတ်သဘောဆွေးနွေးတဲ့အဆင့်ပြီးတဲ့နောက်မှာဒုတိယခြေလှမ်းဖြစ်တဲ့တညီတညွတ်ထဲဆုံးဖြတ်ချက်ချမှတ်ဆောင်ရွက်နိုင်ဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြင်သစ်တပ်အမတ်ကြီး Francis Dilcha ကပြောပါတယ
် When we say we would like to have an informal meeting of the Security Council with the key players in order to have a common assessment and then common outlines in terms of action That's precisely because
လူမျိုးရေးကောင်စီမှရခိုင်ရေးကိုအဓိကကျတဲ့နိုင်ငံတွေနဲ့အလို့သဘောဆွေးနွေးလို့တဲ့အချက်ကအကဲဖြတ်တဲ့နေရာမှာအလုံးလက်ခံနိုင်တဲ့အမြင်တွေရရှိဖို့ပြဿနာကိုလက်တွေ့ဖြေရှင်းတဲ့နေရာမှာအလုံးသဘောတူနိုင်မဲ့ယာထားချက်တွေချပြနိုင်မှုဖြစ်ပါတယ်။ဒီပြဋ္ဌာန်းကြီးအဆုံးသတ်နိုင်ရေးအတွက်အကောင်းဆုံးနည်းလမ်းဖြစ်ပါတယ်။ဒါကပထမခြေလှမ်းပါ။ဒုတိယခြေလှမ်းကတော့ကျွန်တော်တို့အမြင်ရဆိုရင်ပြက်ပြက်သားသားပြင်းပြင်းထန်ထန်နဲ့တညစ်တညွတ်တဲ့လူမျိုးရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်ဖို့ဖြစ်ပါတယ်။လုံးဝလက်မခံနိုင်တဲ့ခြေကွဲပွဲရာဖြစ်ရတဲ့ပတ်သက်ပြီးတော့တကယ်လို့လုံခြုံရေးကောင်စီကထိထိရောက်ရောက်လုပ်မယ်လို့စိတ်ပိုင်းဖြတ်မယ်ဆိုရင်ဒီလမ်းကြောင်းတိုင်ဆောင်ရမှာဖြစ်ပါတယ
်။လုံခြုံရေးကောင်စီမှာဒီတစ်ချိန်မြမအရေးအလွတ်သဘောဆွေးနွေးဖို့ပြင်သစ်နဲ့အတူဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်။ Proshima Phil ရခိုင်မြောက်ပိုင်းချင်းတွေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တိချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြန်လူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမဲ့သတို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အခုအင်္ဂါညတရားလေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ဒီထိုင်းဘုရင်မင်းမြတ်ရဲ့ဇာပနာအခမ်းအနားကျင်းပတဲ့အချိန်တွင်ရှောင်းရန်ဆောင်းရန်အကြောင်းတွေကိုတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာနိုင်ရွာဆန်သွားတဲ့ထိုင်းဘုရင်ကြီးဘူမိဘောရဲ့ဇာပနာအထိမ်းမပွဲကိုထိုင်းနိုင်ငံရောက်မွန်တိုင်းသားတွေပါဝင်ရှမ်းနဲ့ကရင်တိုင်းသားတွေနေထိုင်တဲ့ဒေသတွေမှာကျင်းပဖို့ပြင်ဆင်နေပါတယ်။ဘုရင်ကြီးရဲ့ရုပ်ကလပ်မိသင်းချိုပွဲဇာပနာအခမ်းအနားကိုဒီလ26ရက်နေ့ဘန်ကောက်မြို့မှာပြုလုပ်မှာဖြစ်ပြီးရုပ်တံလွင့်ဌာနတွေနဲ့ပြည်သူတွေအတွက်လိုက်နာဖို့စည်းကမ်းချက်တွေကိုဇာပနာအခမ်းအနားကျင်းပရေးဦးဆောင်ကော်မတီကကြေညာထားပါတယ်အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်အောက်တိုဘာလ26ရက်နေ့မှာကျင်းပမဲ့နှစ်ရွာဆန်ထိုင်းပြည်ပူမီဘောအတူရာတက်ရဲ့ဇာပနာအခမ်းအနားကိုမွန်တိုင်းသားတွေအများစုနေထိုင်တဲ့စံကလပူရီမြို့တွင်ကရဝပြုအခမ်းအနားကျင်းပဖို့ပြင်ဆင်နေမှုနဲ့ပတ်သက်လို့မွန်စာပေရင်ကြီးမှုသူတည်တည်သူဖြစ်သူနိုင်အောင်ပိုင်ကအခုလိုပြောပါရယ
်ဒီမြို့နယ်လုံးကိုဒီမွန်ဘက်ကမ်းမှာလောက်တာကဒီဘုံကြီးသာဝနာပုံစံပေါ့ပြတ်တက်တင်နဲ့ဒီလောင်တက်အသေးစားပုံစံတွေပေါ့အဲ့ဒါလောက်ပြီးတော့ဒီမွန်ရိုးရာဓလိပုံစံနဲ့ပူစော်ပတ်ကမှာပေါ့နော်ဘုံကြီးပြန်ကတဲ့အကပုံစံမျိုးတော့သူတို့ဆီစဉ်ထားတဲ့လွန်ဆော့တဲ့ဒီကတ်ကွက်တွေတချင်းတွေနဲ့ရင်း၃၄ခုလောက်တော့ရှိတယ်
ကွယ်လွန်သူထိုင်းပြည်မင်းမြတ်ဟာထိုင်းပြည်သူပြည်သားတွေပါဝင်ထိုင်းနိုင်ငံရောက်မွန်တိုင်းသားတွေကလည်းချစ်ခင်ကြည်ညိုနေကြပါတယ်ထိုင်းပြည်ဆက်ဆက်နဲ့မွန်တိုင်းသားဆက်နွယ်မှုအနေထားကိုတော့သူတည်တည်နိုင်အောင်ပိုင်ကခုလိုဆက်ပြောပါတယ
်ဒီမြန်မာပြည်ကကြောင်းမျိုးမျိုးကြောက်ပေါ့နော်ဒီဝင်လာတဲ့တိုင်းရင်းသားမွန်လူမျိုးတွေကိုဘယ်ရင်ဆက်ဆက်မှာကျိုးဆောင်ထားကမွန်တွေကိုနေရာချထားပေးခဲ့ဘူးတဲ့နေသာပယ်သာမြို့နယ်ခုနှစ်မြို့နယ်ပေါ့နော်ဒီကန်ကြနပူရီတဝိုက်မှာအဲ့ဒါစီစဉ်ခဲ့ဘူးတဲ့သူတဖြစ်တော့ငဝင်းကဆရာတော်ဝင်လာကြတဲ့ကထိုင်းပြည်ရင်ကပပူအကျိုးဆောင်ထားခဲ့ပေးတာအများကြီးရှိတယ်ဒီထိုင်းနိုင်ငံမှာရှိတဲ့မွန်လူမျိုးတိုင်းလူလူထိုင်းပြည်မြင်းမြတ်ကိုလည်းပူဇော်တယ်လေးစားတယ်ချစ်ခင်တယ်
အလားတူချင်းမိုင်ချေပြုရှမ်းလူမျိုးတွေကလည်းချင်းမိုင်မျိုးလမ်းမျိုးလဲဝတ်စီတီလုံးမှာကရဝပြုခန္ဓာကျင်းပသွားမယ်လို့ရှမ်းစာပေရင်ကျင်းမှုဥက္ကဋ္ဌဆိုင်းရှယ်ရကပြောပါတယ်
ကျမရဲ့ဘာလုပ်မဲ့ဒီကတည်းကကျေးဇူးတင်အစ်မရဲ့ကရင်းနေတယ်နော်ဒီချိန်မှာပါတော့ဘာသာဆိုင်ရာတွေအစ်စစ်ကောင်းလာတယ
်ဒီနေ့မနေ့မှာရှမ်းလူမျိုးများကောင်စီအဖွဲ့ကနေဗရင်ကြီးဇာပနာအတွက်အမွှေးနတ်တာစန္ဒကူပန်းတွေကိုချင်းမိုင်ခရံအုပ်ချုပ်ရေးမှူးကိုလွှဲပြောင်းပေးရခဲ့ပါတယ်အလားတူမဲဆောက်မြို့ပေါ်ဝင်နေဆက်ကရင်တိုင်းသားတွေနေထိုင်တဲ့နေရာဒေသတွေမှာလည်းခြားပနာပွဲတော်အတွက်အဝါရောင်ပန်းတွေစိုက်ပျိုးပြီးပြင်ဆင်မှုတွေပြုလုပ်နေပါတယ်။ဘီရင်ကြီးရဲ့ခြားပနာပွဲတော်ကာလအတွင်းရုတ်တံတန်လွင့်ဌာနတွေနဲ့ပြည်သူတွေအတွက်စောင်းရံနဲ့ရှောင်းရံစည်းကမ်းချက်တွေကိုခြားပနာခန္ဓာချင်းပါရေးဥဆောင်ကော်မတီကနေစည်းကမ်းချက်ထုတ်ပြန်ခဲ့ပါတယ်။ကော်မတီကနေထုတ်ပြန်တဲ့စည်းကမ်းချက်တွေကိုတော့ထိုင်းနိုင်ငံစံကလပူရီအခြေစိုက်လွတ်လပ်သောမွန်တရင်အေဂျင်စီရဲ့အဒီတာမင်းတုတကအခုလိုပြောပါရယ
်စည်းကမ်းချက်ကလည်းအင်ဂျီအဝတ်စားတွေလက်စားပေါ့ဝမ်းနေခြင်းကာလဆိုတာသူတင်တဲ့အခါမှာရွေးရတယ်ဗျခန္ဓာလောက်တာလဲသူတို့ကြော်ဝှရှင်ပွဲတွေမရှိဘူးလေဒီကာလမှာပို့ပြီးတော့ဟိုတတိချာဖို့သူတို့အသိပေးလာတယ်ပေါ့အဓိကအယောင်ပေါ့အနဲ့ယောင်ပဲဘုဒ္ဓများကြပါလေတန်တဲ့အယောင်တွေကိုမတုံးမိဘူးအဲ့ဒီဟာတွေရုပ်တံတွေမှလည်းဒီတိုင်းသူတို့ရုပ်တံကလွတ်လပ်တဲ့ PDF ဆိုပေမဲ့လည်းအကုန်လုံးကအယောင်လျှော့ပြီးတော့တိတ်ပြီးတော့တောက်ပြောင်တဲ့အယောင်တွေမတွေ့မိဘူးဆိုတာအဲ့ဒါပြောထားတယ်
ထိုင်းရုပ်တံကုမ္ပဏီတွေအနေနဲ့အော်တိုဘတ်လ23ရက်နေ့ကနေ24ရက်နေ့အထိဖြည့်ပျော်ရေးစီစဉ်တွေကိုစိုင်းငံ့ထားဖို့စီးပွားရေးကြော်ညာနဲ့ရွှေမြူးစရာဟာသကွက်တွေရင်ကြီးတိမ်မွေ့မှုမရှိတဲ့ဝတ်စားစင်ယူမှုတွေပါဝင်တဲ့ကြော်ညာတွေကိုစိုင်းငံ့ထားဖို့25ရင်းနေမှာနိုင်ငံတော်ပြန်ကြားရေးဌာနကနေဘီရင်ကြီးနဲ့ပတ်သက်တဲ့ရုပ်သံမှတ်တမ်းတွေကိုတိုက်ရိုက်ထုတ်လွှင့်တင်ဆက်ဖို့အော်တိုဘလ26ရင်းနေမှာလည်းဘီရင်ကြီးဌာပနအခမ်းအနားတိုက်ရိုက်ထုတ်လွှင့်ချက်ပြတာဖို့အော်တိုဘလ28ရင်းနေကနေ29ရင်းနေထိတော့ဘီရင်ကြီးနဲ့ပတ်သက်တဲ့အစီအစဉ်တွေသာထုတ်လွှင့်ဖို့အစိုးရပြန်ကြားရေးဌာနကနေထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအင်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်ကာနေညနေခင်းရေဒီယိုအစီအစဉ်ပြီးခြင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာပါ Asia 7 Jodu ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တက်ညီထိုက်တင်ပြပေးပါမယ်ရှင
်အမေရိကန်ခေတ်သစ်သမိုင်းမှာတနသမတဦးတည်းရဲ့လက်ချက်နဲ့အဆိုအဆုံလူစုလူဝေးတွင်ပြစ်ခတ်မှုကိုကျူးလွန်ခဲ့သူအမျိုးသားတဲခိုခဲ့တဲ့လတ်စပီကာဟိုတယ်တွင်ကနေတနက်23လက်ကိုနီဘာရာပြည်နယ်ရဲတပ်ဖွဲ့ကသိမ်းဆီးရရှိခဲ့ပါတယ်သူ့အိမ်တလုံးကနေလည်းတနက်19လက်ထပ်တွေ့ခဲ့ပါတယ်တနတ်သမားကတော့နီဘာရာပြည်နယ်မတ်စခွစ်ကအသက်64နှစ်အရွယ်စတီဖင်ဘက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုပါတယ်တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး529ဦးထိခိုက်ဒဏ်ရာရတယ်လို့မနေ့တနင်္လာနေ့မှာတာဝန်ရှိသူတွေကပြောဆိုထားပါတယ်အင်အားဖြင့်ဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းပေါ်ကပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့သွားရောက်ကြီးရှုမှာပါပေါ်တူရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရာဆယ်လိုစစ်ဖက်ရရှိတွေမုန်တိုင်းတန်တင်းသူတွေနဲ့လည်းသမရထရန်တွေ့ဆုံမှုရှိပါတယ်။ဒါပြင်ဟာရီကိန်းမုန်တိုင်းတန်တင်းခဲ့တဲ့အမေရိကန်ပိုင်းဘာဂျင်အိုင်လန်ကျွန်းရဲ့အုပ်ချုပ်ရေးမှူးကက်နက်မက်ပ်နဲ့လည်းသမရထရန်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြောက်ကိုရီးယားဆွေရကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား3ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဒါမြောက်ကိုရီးယားနဲ့ဆွေးနွေးဖြစ်မယ်လို့အမေရိကန်သမရအင်ပီရိုကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနာပိုင်တွင်နဲ့အမေရိကန်ကြားတိုက်ရိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေဆဲဖြစ်ပြီးအမေရိကန်ဆိုရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ခဲ့တာပါဒါပေမဲ့သမ္မတ Trump ရဲ့မှတ်ချက်စကားကြောင့်ဝန်ကြီး Tillerson ရဲ့ပြောဆိုချက်ကမေးမိန်သွားရပါတယ်အင်ဂျူရောရဲ့ပြောခွင့်ရ Sarah Sanders ကတော့မြောက်ကိုရီးယားကဖန်ဆီးထားတဲ့အမေရိကန်တွေလွတ်မြောက်ရေးအတွက်သာဆွေးနွေးနိုင်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်ရှင်
တဲ့ရင်ကျင်းကြုံမတ်တရင်ထိုက်တင်ညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skit 6ဖြစ်ပါတယ်ဒီမှာရှားဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ View မြန်မာပိုင်းကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.